ချီတရင်သားလက်နက်ကိုင်အဖွဲ့ခရင်မျိုးသားအစည်းအရုံး KNU မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တောင်ပိုင်းတပ်မတော် RCSS SSA တို့ကိုမြန်မာအစိုးရကမတရားအသိအဖြစ်ကနေပယ်ဖျက်ပေးလိုက်ပါတယ်မြန်မာအစိုးရကိုဆယ်စုနှစ်6ခုကျော်ကြာလက်နက်ကိုင်တိုက်ခိုက်လာခဲ့တဲ့တပ်တန်းရှေ့ဆုံးတိုင်းဒေသလက်နက်ကိုင်တပ်ဖွဲ့ကရင်မျိုးသားအစည်းအရုံး KNU ကိုမတရားအသိအဖြစ်ကနေပယ်ဖျက်ပေးတဲ့အကြောင်းဒီကနေ့မှာပဲပြည်ထရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကိုကိုလက်မှတ်ရေးထိုးကြေညာလိုက်တာဖြစ်ပါတယ်။1988ခုနှစ်ကျောင်းသားလှုပ်ရှားမှုကနေပေါ်ပေါက်လာတဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တောင်ပိုင်းတပ်မတော် RCSS SSA တို့ကိုတော့အကြမ်းဖက်သမားများအဖြစ်ကနေရောမတရားအသိအဖြစ်ကနေပါမြန်မာအစိုးရကပယ်ဖျက်ပေးပါတယ်။ဒီလ15ရက်နေ့ကြာသပတေးနေ့မှာနေပြည်တော်မှာမြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့10ဖွဲ့တို့ကြားအပြစ်ခတ်ရဲစရေးသဘောတူစာချုပ်လက်မှတ်ရေးထိုးကြမယ်အချိန်မှာပဲအခုသမိုင်းဝင်ကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။ဒါပေမဲ့မြန်မာအစိုးရနဲ့အပြစ်ခတ်ရက်စဲဖို့သဘောတူထားတဲ့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA ကရင်ငြိမ်းချမ်းရေးကောင်စီ KNU KNLAPC ချင်းမျိုးသားတပ်ဦး CNF ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP တို့ကတော့အခုမတရားအသိအကြမ်းဖက်သမားတို့အဖြစ်ကနေပယ်ဖျက်တဲ့ကြေညာချက်မှာမပါဝင်သေးပါဘူး။နေပြည်တော်မှာမြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်10ဖွဲ့တို့ကြားအပြစ်ခတ်ရက်စဲရေးနဲ့နောက်လုပ်ငန်းစဉ်တို့မှာနိုင်ငံရေးပါတီတွေပါဝင်လာတဲ့အခါမှာမတရားသိမ်းနေတဲ့ဆက်သွယ်မှုနဲ့လက်ရှိတီးဆဲဥပဒေတွေနဲ့ညှိစွန့်မဲ့အရေးအပေါ်ထောက်ပြပြောဆိုမှုတွေထွက်ပေါ်လာပြီးနောက်ပိုင်းမြန်မာအစိုးရဘက်ကလက်နက်ကိုင်အဖွဲ့တချို့ကိုမတရားသိမ်းအဖြစ်ကနေရောအကြမ်းဖက်သမားတွေအဖြစ်ကနေပါပယ်ဖျက်ပေးလိုက်တာဖြစ်ပါတယ်